ကချင်လူမျိုးရေးအဖွဲ့ KIO ကိုယ်စားလှယ်တွေနဲ့မမအစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့ရဲ့တွဲဆုံဆွေးနွေးပွဲကိုဒီလာထဲမှာကျင်းပဖို့အစိုးရဘက်ကကမ်းလှမ်းထားတာကို KIO ကအကြောင်းမပြန်သေးဘူးလို့သိရပါတယ်။2017ဇွန်လမှာတိုက်ပွဲတွေပြန်ဖြစ်ပြီးကတည်းက2017နိုဝင်ဘာလမှာတစ်ကြိမ်2017မှာသုံးကြိမ်ရွှေလီမှာဆွေးနွေးခဲ့ကြပြီးမြင်အချင်းနှီးဖြစ်ပြီးတိုက်ပွဲတွေသာပုံမပြင်းထန်လာတာတွေ့ရပါတယ်။တိုက်ပွဲတွေအရှိန်လျော့သွားမှသာပြန်လည်ဆွေးနွေးနိုင်ွယ်ရှိကြောင်းသိရပါတယ်။နစ်ဆန်တရက်နေ့ကတော့ကချင်ငင်းရိုင်းစုတောင်းပွဲရန်ကုန်မှာကျင်းပပါတယ်။မမစီအစိုးရတပ် KAO ကချင်လွတ်မြောက်ရေးအဖွဲ့မြန်မာနဲ့တရုတ်လုပ်ငန်းရှင်တွေ18နှစ်လောက်စီးပွားရှာလာတဲ့ကချင်ပြည်နယ်မှာစစ်ပြန်ဖြစ်နေတာတနစ်ခွဲရှိပါပြီ။အရသာတစ်ပိုင်းအစိုးရဖွဲ့ပြီး3လအကြာမှာတိုက်ခိုက်ကြပြန်တဲ့အတွက်ဦးသိန်းစိန်အစိုးရဟာစစ်တပ်ကိုမထိန်ချုပ်နိုင်ဘူးလို့ဝေဖန်ကြသလိုတရုတ်မှာလည်းတာဝန်ရှိတယ်လို့သုံးသပ်ကြပါတယ်။ဗမာစီအစိုးရနဲ့ KIO အပြစ်အခက်ရစဲနိုင်တာဟာတရုတ်ရဲ့တိုက်တွန်းမှုကြောင့်ဖြစ်တယ်လို့လည်းမြင်ကြပါတယ်
။ဒါကြောင့်ကချင်ပြည်နယ်ရေးဟာမြမပြည်တွင်းရေးဖြစ်လို့တရုတ်နဲ့မဆိုင်ဘူးလို့မပြောနိုင်ပါဘူး။တရုတ်နဲ့အတူစီးပွားရှာတဲ့နေရာမှာဗမာစစ်အုပ်စုနဲ့ KIO ကချင်အဖွဲ့ပြိုင်ဘက်လို့ဖြစ်လာတာ1994ခုနှစ်မှာအပြစ်အခက်ရစဲကလေးကဖြစ်ပါတယ်။ဖားကန်ကြောက်စိမ့်မြေကိုအစိုးရတက်ချုပ်ကင်လာတဲ့အတွက် KIO ဟာရန်ပုံငွေရဖို့တရုတ်ကုမ္ပဏီတွေကိုတစ်ထုတ်ယူခွင့်မိုင်းတူးခွင့်နဲ့ရေအားလျက်စစ်တိစောက်ခွင့်ပေးနေရပါတယ်။တဘာဝပတ်ဝန်းကျင်ပြည့်စည်တဲ့အခါပြည်သူလူထုညဉ့်ညင်တာကိုခံရပါတယ်။တရုတ်နဲ့စစ်အစိုးရပူးပေါင်းဆောင်ရွက်တာတွေများလာလေလေမိမိထိန်းချုပ်ရာဒေသမှာအစိုးရတပ်ဖွဲ့အုပ်ချုပ်ခဲ့တဲ့ KIO အဖွဲ့ဟာလုတ်ပိုင်ခွင့်တွေဆုံးရှုံးလေလေဖြစ်လာပါတယ်။ကချင်ကျိုးစီဝါကိုလျှစ်လျူးရှုလာတဲ့အတွက်အပြည့်အခက်ရက်စဲရေးပြက်ပြားသွားပုံရပါတယ
်။အချင်းတိုင်းသားအားလုံးဆန့်ကျင်တဲ့မြစ်ဆုံရေကာတာစီမံကိန်းကိုဗမာစစ်အစိုးရနဲ့တရုတ်ကအတင်းအကျပ်အကောင့်တဲ့ပေါ်တာမဟာအမားကြီးဖြစ်တယ်လို့ချင်းဟွာတက်ကတူကသမိုင်းပေါမောက်ကချင်းဝီကမြင်ပါတယ်။ KAO ကချင်အဖွဲ့ဟာရေအားရက်စဲလုပ်ငန်းကိုဆန့်ကျင်တာမဟုတ်ဘဲမြစ်ဆုံဆဲကူတာဆန့်ကျင်တာလို့ဆိုပါတယ်။ဥပမာတာပင်ရေအားရစစ်ကို KIO သဘောတူချက်နဲ့တရုတ်ကုမ္ပဏီကတည်ဆောက်ပါတယ်။ဒီလုပ်ငန်းကိုဗမာစစ်တပ်ကဝင်ရောက်ချုပ်ကင်ဖို့ကြိုးပမ်းတဲ့အခါမှာစစ်ဖြစ်ရပါတယ်။စေအစိုးရကိမှတရုတ်ပါဝင်တဲ့အခန်းကဏ္ဍများပြားလာတာမို့မြမပြည်တွင်းရေးဟာတရုတ်စီးပွားရေးနဲ့ဆက်ဆံနေပါတယ်။ကချင်ပြည်နယ်ငြိမ်းချမ်းရေးဟာ KIO အဖွဲ့ဗမာစစ်တပ်နဲ့တရုတ်အစိုးရတို့ရဲ့သုံးဖွဲ့ဆိုင်ဆက်ဆံရေးပေါ်မှာမူတည်နေပါတယ်။
ကချင်လူမျိုးတွေအထွတ်မြတ်ထားတဲ့မြစ်ဆုံဒေသမှာရေကာတာတိစောက်တာဟာအသိဉာဏ်မရှိတဲ့အကျံအစီဖြစ်တယ်လို့မန္တလေး Confucius Institute ကတရုတ်ယဉ်ကျေးမှုဌာနကလီကျူကျင်းကဆိုပါတယ်။မြစ်ဆုံဟာကချင်မျိုးသားလက္ခဏာအသွင်ဆောင်နေတာကြောင့်တရုတ်နဲ့စစ်ဆိုးရအပြုအမူကိုကချင်အားလုံးဆန့်ကျင်ကြတာဖြစ်တယ်လို့ပါမောက်ခချင်ဟွိကသုံးသပ်ပါတယ်။တရုတ်နဲ့စစ်အုပ်စုကြိတ်ဝိုင်းလို့အမျက်ထုတ်တာဟာ KIO အတွက်လက်မခံနိုင်စရာဖြစ်လာပါတယ်။လောဘကြီးလွန်းတဲ့အတွက်ကချင်အရေးကိုအလေးမထားသလိုဖြစ်သွားပါတယ်။တရားစာတကျွယ်ဝတဲ့ကချင်ပြည်နယ်မှာ KIO ကချင်လွတ်မြောက်ရေးအဖွဲ့ကိုထိုက်ထိုက်တန်တန်နေရာမပေးခဲ့ရင်ငြိမ်းချမ်းရေးရဖို့လွယ်ကူမှာမဟုတ်ပါဘူး။ကချင်အရေးကိုနိုင်ငံရေးအရာလေးနဲ့ဆွေးနွေးဖို့လိုပါတယ်
။ KIO အဖွဲ့ဟာ2006မှာအမျိုးသားညီလာခံတက်ရောက်ပြီး2008အခြေခံဥပဒေကိုထောက်ခံခဲ့ပါတယ်။2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုဒေါက်တာတူးကြခေါင်းဆောင်ပြီးကချင်ပြည်နယ်တိုးတက်ရေးပါတီကိုဖွဲ့စည်းခဲ့ပြီးမြစ်အစိုးရကမှတ်ပုံတင်ခွင့်မပေးဘဲ KIA ကိုနေကြားဆောင်တက်လုခိုင်းဖို့သာအာရုံစိုက်ခဲ့ပါတယ်။နေကြားဆောင်တက်မလုပ်နိုင်တဲ့ KIA ကိုရွေးကောက်ပွဲပြီးရင်အပြုတ်တိုက်မယ့်အကြောင်းအဲ့ဒီတုန်းကဝင်ကြီးချုပ်လုပ်ခဲ့တဲ့ဦးသိန်းစိန်က2010စက်တင်ဘာလဇန်မှာမြကြီးနားမှာပြောကြောင်း KNG ကချင်သတင်းဌာနကမှတ်တမ်းတင်ထားပါတယ်။2017မှာအစိုးရတစ်ဖွဲ့ပြီးမကြာမီဇွန်လ9ရက်နေ့မှာစစ်ပြန်ဖြစ်ပါတယ်။အစိုးရတစ်တတန်းတစ်နှစ်ပြည့်တော့တစ်ဖက်နဲ့တစ်ဖက်အထင်မှားအမြင်မှားလွဲမှားခဲ့တာတွေကိုသူ့လက်ထက်မှာအဆုံးသတ်ဖို့လိုကြောင်းဗမာဟာတိုင်းရင်းသားလူမျိုးတစ်ခုသာဖြစ်ကြောင်းလက်နက်ကင်ပရိပက္ခညီလုံးချုပ်ရေးဟာနိုင်ငံတော်တည်ဆောက်ရေးရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်းဦးသိန်းစိန်ကပြောပြန်ပါတယ်။ပြည်내ပြည်ထောင်စုလွှတ်တော်အဆင့်30မှာဆွေးနွေးမယ်လို့ဆိုပါတယ်။ပထမဆုံးအပြစ်အခက်ရစဲပြီးနိုင်ငံကြီးဆွေးနွေးကြဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီအစ်စ်မှာ KIO ဟာ18နှစ်နေခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။